ရှင် VOA ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေအခုပြန်ကြားပေးပါမယ်နော်။နောက်ပိုင်းမှာတောရရှင်တွေအတွက်မြန်မာချင်းတွေတို့နဲ့မေတ္တာတည်းလက်ဆောင်ထုတ်ဝင်ပေးမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံး VOA ကိုစာတို့လေးတွေမှတ်ချက်ပေးပြီးတော့ကျေးဇူးတင်ကြောင်းပြောလာကြတဲ့တောရရှင်တွေထဲမှာဆိုရင်တော့လေးလေးဆိုတဲ့တောရရှင်က VOA အမြဲတမ်းအားပေးနေပါတယ်။စနေနေ့တိုင်းရဲ့လေးလိုက်အစီအစဉ်ကိုကြိုက်နှစ်သက်ပါတယ်။ VOA ကိုလေးစားပါတယ်။ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးလည်းကျန်းမာပါစေလို့မေတ္တာပို့ပါတယ်တဲ့။ဒီစာလေးကိုပြန်ကြားလွှာအစီအစဉ်မှာထည့်ဖတ်ပေးပါတယ်ဟုတ်ကဲ့။အမြဲတမ်းနားထောင်နေတဲ့ပရိသတ်ဆိုရင်တော့အခုကျွန်မဖတ်ပေးတာလေးကြားလိုက်မယ်ထင်ပါတယ်နော်။အခုလိုအားပေးတယ်ဆိုတာသိရတဲ့အတွက်အမတန်ဝမ်းသာမိပါတယ်ရှင်။နောက်ထပ်သောရချင်းတက်ကတော့မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အမေရိကမင်းနီဆိုတာပြည်နယ်စိန့်ပေါမြို့ကပါတဲ့ဟုတ်ကဲ့
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်စိန့်ပေါမြို့ကပါ။ VOA ကိုနေတိုင်းနားထောင်ပါတယ်။အလောက်ကနေပြီးတခြားသတင်းဌာနတွေကအတံပိုင်းဆိုင်ရာဖိုင်တွေကတီးငြိမ်ပါတယ်။အတက်အကျမရှိပါ။ VOA အတံပိုင်းဆိုင်ရာမှာတော့တီးလုံးတန်တာအတန်ကျယ်ပြီးသတင်းကြေညာတန်ကတိုးလိုက်ကျယ်လိုက်ဖြစ်နေပါတယ်။အထူးသဖြင့်တောက်ကြနေလိုမျိုးမှာအတန်တွေကမကြားရဘူးဖြစ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီသောရရှင်စာကိုတွေ့ရလို့အမဒမစီထမဇေဝေဇောဖြစ်ရပါတယ်ရှင်ကျမတို့စီမံကအတန်ထုတ်လွှင့်နေတာတနည်းအားဖြင့်ပဲထုတ်လွှင့်တာဖြစ်ပါတယ်ဒါကြောင့်မလို့အထူးသဖြင့်အမေရိကန်ပြည်အောင်စုကဖမ်းယူနာဆင်နေရှင်တော့အတန်ကတော်တော်လေးကိုကြည်လင်ပြတ်တာနေမင်းလို့ကျမကယူဆမိပါတယ်ဘယ်ကများနားထောင်တာပါလဲကျမတို့အစီအစဉ်ကို VOA mobile telephone တွေကနားထောင်မယ်ဆိုရင်တော့ mobile ပေါ်မှာ application ရှိပါတယ်။အဲ့ဒါကို download လုပ်ပြီးနားထောင်ကြည့်ပါနော်။ internet ကနေပြီးတော့လည်းဓာတ်ရိုက်နားထောင်တာအဆင်ပြေတယ်ဆိုရင် internet ကဓာတ်ရိုက်ထုတ်လွှင့်ပေးတာအတန်တည်ငြိမ်မှုရှိပါတယ်။ Facebook စာမျက်နှာပေါ်မှာတော့တစ်ခါတလေဒီထုတ်လွှင့်ပေးတဲ့နေအလိုက် Facebook line မမိတာမျိုးနဲ့ဆိုရင်တော့တစ်ခါတလေအတန်အရင်ကိုအဆင်မပြေတာတွေ့ရတတ်ပါတယ်ရှင်။ဒါမဲ့လည်း American ပြည်သူကနားထောင်နေဆိုလို့ internet ဒါမှမဟုတ် mobile application တို့ကနေပြီးတော့နားထောင်ကြည့်ပါလို့အကျံပြုစင်ပါရဲ့နော်အခုလိုနေစီမပြအားပေးရဆိုလို့အထူးကျေးဇူးတင်ပါတယ်ရဲနာမောင်ဆိုတဲ့တော်ရရှင်ကလည်း VOA ဖွဲ့သားတွေအမောပြအောင်လို့အခုလိုစာတို့လေးရေးလာပါတယ
်မင်္ဂလာနံနက်ခင်းလေးဖြစ်ပါစေ VOA ဝိုင်းတော်သားအားလုံးကျမ်းမာချမ်းသာစွာနဲ့နိုင်ငံအကျိုးလူမျိုးအကျိုးနဲ့လူသားအားလုံးရဲ့အကျိုးကိုဗတ်မလိုက်ဖဲတိကျမျှတစွာနဲ့နိုင်ငံကုန်လူမျိုးကုန်ကိုမြှင့်တင်ပေးရင်တရင်ထူးတရင်ဦးများစိတ်ချမ်းသာကိုကျမ်းမာနဲ့အစင်ထာဝရတင်ဆက်နိုင်ပါစေလို့ဆန္ဒပြုဆုတောင်းပေးလိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါအခုလိုမျိုးအားပေးစကားတွေကြားရတဲ့အတွက်အထူးကျေးဇူးတင်ရပါတယ်မြေဆိုးဆိုတဲ့တော်ရှင်ကလည်းမြန်မာနိုင်ငံကနေပြီးတော့ Facebook Messenger ကနေမေးခွန်းတစ်ခုမေးလာတာပါသူရဲ့အမေကိုပြန်ပြီးဖြေချင်ပါတယ်ကိုမြေဆိုးက
VOA ခင်ဗျာကျွန်တော်က VOA သတင်းကိုညစဉ်လို့လို့နားထောင်လာခဲ့တာနှစ်ပေါင်း20ပြည့်ပါတော့မယ်အရင်တုန်းကရေဒီယိုမှာကြီးလင်းပြသစွာနားထောင်ခဲ့ရပေမဲ့ကုန်ခဲ့တဲ့3လလောက်ကစပြီးယနေ့အချိန်ထိရေဒီယိုလိုင်းမရှင်းမလင်းဖြစ်နေပါတယ်။ဒါကြောင့် VOA ရဲ့ရေဒီယိုထုတ်လွှင့်မှုကို online ပေါ်မှာနားထောင်လို့ရပါသလား။ဖြေကြားပေးသေးချင်ပါတယ်ဗျာ
။ဟုတ်ကဲ့ပါ။ကွန်မြူဆိုးတည်ကျင်တာကိုဖြေပေးရမယ်ဆိုရင်တော့ဟုတ်ပါတယ်။ VOA အစီအစဉ်တွေကို online ကနေပြန်နားထောင်လို့ရပါတယ်။ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုတိုက်ရိုက်ရောနောက်တစ်ပတ်ပြန်ပြီးနားထောင်ကျင်တယ်ဆိုရင်နားထောင်လို့ရောနှစ်မျိုးလုံးရပါတယ်နော်။ဆုံးမြတဲ့ကြအစီအစဉ်တွေကိုလည်းဒီနေ့တိုင်းပဲ VOA မြန်မာပိုင်း website လိပ်စာ bambis.voanews.com မှာတွားပြီးနားထောင်နိုင်ပါတယ်။ mobile လက်ကင်ဖုန်းကနေနားထောင်ခြင်းနဲ့ဆိုရင်လည်းခုနကတော့တော်ရရှင်တရားကိုဖြည့်ပေးခဲ့တဲ့လိုမျိုး mobile application ကို download လုပ်ပြီးနားထောင်ပါ။မြန်မာပြည်ပြည်သက်အတွက်အလွယ်ဆုံးဤပြောပါဆိုရင်တော့ Facebook ကနေပြန်နားထောင်တဲ့ဤပါပဲ။ VOA Bambis News ဆိုတဲ့ VOA မြန်မာ Facebook စာမျက်နှာမှာအစီအစဉ်တွေကိုအချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးသလိုအဲ့ဒီထုတ်လွှင့်ချိန်နောက်ပိုင်းမှာလည်းတော်ပြန်ပြန်နားထောင်ဗီဒီယိုဆိုရင်လည်းတော်ပြန်ကြည့်လို့ရပါတယ်။အခုလိုမေးတဲ့အတွက်ကောဗီဒီယိုကိုစာရေးပြီးတော့လှမ်းပြလာတဲ့အတွက်ကောအထူးကျေးဇူးတင်ပါတယ်။ဗီဒီယိုကိုစာရေးပြီးတော့ရင်ဖွင့်လာတဲ့တော်ရရှင်တွေရဲ့စာရေးကိုလည်းအခုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်။အခုတော့ပညာရေးနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရင်ဖွင့်လာကြတာတွေကိုဖော်ပြပေးသွားကြပါတယ်။မိဘမေတ္တာဆိုတဲ့တော်ရရှင်တယောက်စာရေးလာတာကတော့နိုင်ငံတကာနိုင်ငံဖွံ့ဖြိုးဆိုရင်တော့ပညာရေးဌာနကအရေးကြီးဆုံးဖြစ်တာကြောင့်ပညာရေးဌာနမှာအလုပ်လုပ်တဲ့အထက်ကလူချင်းမင်းတွေရိုးသားဖို့လိုပါတယ်။အဂတိလိုက်စားမှုကင်းရှင်းမှုလည်းလိုပါတယ်။ဒါကြောင့်မလို့မင်းတပ်ပညာရေးဌာနမှာဖြစ်နေတာတွေကရိုးသားပါရဲ့လားဆိုပြီးတော့ဒီသောရရှင်မိကုန်းထုတ်လာပါတယ်။တက်ဆိုင်သူတွေသိရှိစစ်ဆေးပေးစီခြင်းလိုပါတဲ့
။အခုဆိုရင်နိုင်ငံတော်အစိုးရတဲ့အနေနဲ့ပညာရေးပြုပြင်ပြောင်းလဲရေးအတွက် Grade 1 Grade 2သင်တန်းတွေပေးနေပါတယ်။များမကြမီ grade 3လဲလာပါတော့မယ်ဒီသင်တန်းတွေအတွက်နိုင်ငံတော်ကသင်တန်းတက်နေတဲ့ဝန်ထမ်းပြဝန်ထမ်းတွေကိုငွေကြေးဖြင့်ထောက်ပံ့ပေးတာပါအထွေထွေအသုံးစရိတ်တွေပေးပါတယ်ဒါပေမဲ့တချို့ဒေသတွေမှာ
ေးကပေးဤမရပါအထူးသဖြင့်ကျွန်တော်တို့ချင်းပြည်နယ်မင်းတပ်မြို့နယ်မှာမဆရာတင်နန်းအတွက်အခြားမြို့နယ်တွေက12000ကောက်နေချိန်မှာကျွန်တော်တို့မင်းတပ်မြို့နယ်ရှိမဆရာတက်မဲ့ဆရာဆရာမတွေကိုတော့10000ခွဲစီကောက်ပါတယ်ဒါကိုမကျင်နဲ့လို့ပြန်ပြောကြတာနဲ့2000ပြန်ပေးမယ်ဆိုပြီး13000စီကောက်ပါတယ်အမှန်တော့မဆရာအတွက်ကောက်ခံတဲ့ငွေက11000ကျော်လို့ပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ဒါအပြင်နေကြာတိုင်းကြာအပြောင်းအလဲတွေကိုလည်းတချို့ဆရာဆရာမတွေကသာထုတ်ပေးပြီးတချို့ကတော့မထုတ်ပေးပါဘူး။ဒါကြောင့်နိုင်ငံတော်အစိုးရအနေနဲ့ပဲဖြစ်ဖြစ်အဂတိလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ကပဲဖြစ်ဖြစ်ပညာရေးဌာနမှာဒီလိုဖြစ်နေတာတွေကနီးလမ်းမှန်မှဟုတ်ပါရဲ့လားအဂတိလိုက်စားမှုတွေဖြစ်နေသလားဆိုတာကိုစုံစမ်းစစ်ဆေးပေးစီချင်ပါတယ်ခင်ဗျာ။
မိဘမိသားစုရဲ့တော်ရရှင်မင်းတပ်ပညာရေးဌာနမှာဖြစ်နေတာရိုးသားမှုရှိမရှိသက်ဆိုင်ရာတစ်ချက်လောက်ကြည့်ပေးပါအောင်ဆိုပြီး VOA ကနေတက်ဆင်အကြောင်းကြားလာတာဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးကလေးမျိုးကတော်ရရှင်မင်းထက်နေကတော့စကိုင်းမှာဖြစ်နေတဲ့အထက်တန်းအလဲတန်းမူလာတန်းကလေးတွေကြုံတွေ့နေရတဲ့ပြဿနာပါဆိုပြီးအရင်တော့ကပညာရေးစနစ်နဲ့အခုပညာရေးပုံစံတွေပြောင်းလာပါပြီဆိုပြီးသူရဲ့အမြင်ကိုရေးလာပါတယ်။
VOA ကိုနားဆင်ကြတာ88အရေးခင်မတိုင်ခင်ကတည်းကပါတခါမှစာမရေးဘူးပဲခုတော့မရေးမဖြစ်လို့ရေးလိုက်ရပါပြီမြန်မာနိုင်ငံရဲ့ပညာရေးအကြောင်းပြောပြခြင်းလို့ပါတကယ်ချင်းကျောင်းဆရာဆရာမတွေကိုလည်းအားနာပါတယ်မြန်မာပြည်ရဲ့ပညာရေးကိုမြင့်တင်ဖို့အတန်းငယ်လေးတွေကစပြီးတော့သင်ကြားရေးတွေပြောင်းလဲနေပါပြီဒါပေမဲ့လို့ကျွန်တော်တို့ကလေးမျိုးကအထက်က1-2စတဲ့ကျောင်းတွေကထထန်းကျောင်းသူကျောင်းသားတွေကတော့ဘောဓာမနေမဖြစ်တဲ့ဘဝကိုရောက်ခဲ့တာဆယ်စုနှစ်တခုနေပါရောက်ခဲ့ပါပြီနှစ်ဆမှာအထက်ကကျောင်းတွေကိုအတက်ပြပြီးမြဲသင်ကျောင်းပည့်ရပြီးရင်တော့ကျောင်းသားရောဆရာပါကျောင်းကိုမတက်ကြတော့ပါဘူးမတက်နိုင်တဲ့သူကပညာဒါနသင်တန်းကျောင်းတက်နိုင်တဲ့သူကဘော်ဒါနဲ့ကိုပိုင်သင်တန်းကျောင်းတွေကိုသွားတက်ရတဲ့အဖြစ်ပါပဲအတန်းငယ်တိုင်းမှာဖြစ်တဲ့ပြဿနာတစ်ခုကတော့ကလေးတွေအားလုံးကျောင်းဆင်းချိန်မှာတင်တဲ့အချိန်ပူနိုင်ဝက်ခန့်တနအီခန့်လောက်အတွင်းမှာလစဉ် 9000 ကနေပြီးတော့တပေါင်းထိပြီးနေကြရတဲ့ကိစ္စပါပဲကျွန်တော်တို့ငငယ်ကအနန္တဂိုင်းဝင်ကျေးဇူးရှင်ဆရာဆရာမအစ်စ်များရဲ့ကျေးဇူးနဲ့ကျူရှင်အောင်မယူဘဲနဲ့ဆယ်တန်းအောင်ဘွဲ့ရခဲ့ပါတယ်ပညာရေးတော့ကတိတ်အရေးကြီးမှလည်းသိကြလို့ပြုပြင်ပြောင်းလဲလာစအောက်ဒီလက်စားမှုတိုက်ဖြတ်ရေးကာလမှာဒီမိုးဒီဂျီဒီလူတွေနဲ့တိုင်းပြည်အတွက်မျိုးဆက်သစ်ကောင်းတွေဘလို့များမွေးထုတ်ကြမှာတယ်လေဗျာ
အခုတလောချင်းပြည်နယ်ကနေရေးတဲ့တော်ရရှင်ရဲ့စာတွေခက်မြန်းများတွေ့ရပါတယ်နော်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးသူ့ရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့တော်ရရှင်တယောက်ရဲ့ကိုယ်ပိုင်မြင်ကိုလည်းပြောပြပေးချင်ပါတယ်ကျွန်တော်ကတော့ရှီဘူကီပါချင်းပြည်နယ်မင်းတပ်မြို့မှာနေပါတယ်ဆိုတော့ကိုရှီဘူကီကကျမတို့စီကိုမက်ဆန်ဂျာကနေပြီးမကြာခဏအစာရေးတတ်သူလည်းဖြစ်ပါတယ်ဒါနဲ့ကိုရှီဘူကီကိုစာမပြန်မိခဲ့ပေမဲ့လေဒီနှစ်တက်တော့ကကျမတို့ကိုနှစ်တက်မင်္ဂလာဆုတောင်းလေးစာရေးပြီးပို့တာရရှိပါတယ်အထူးကျေးဇူးတင်ပါတယ်လို့တက်လက်စာရဲပြောချင်ပါတယ်နော်သူနဲ့မြန်မာနိုင်ငံမှာငြိမ်းချမ်းရေးမရတာနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုခုလိုရေးလာတာပ
ါ VIO ကိုအမြဲတင်ဆက်ပေးတဲ့အကိုအမတို့ကိုကျေးဇူးတင်ပါတယ် VIO ကိုအမြဲနားထောင်ကြည့်ပါတယ် VIO ကို7မိနစ်ရွယ်ရဲကနားထောင်ရတာပါဖေမေတို့ကပြောပါတယ်ဘာနားလဲလို့လေတချို့သောသူကဗီဒီယိုနားထောင်တဲ့သူကိုတက်မလို့ကဖမ်းတယ်ဒီလိုမျိုးပြောကြပါတယ်အရင်ကတက်မလို့တဲ့မှာ VOA PPC ကိုနားမထောင်နိုင်ပါဘူးအမှန်တရားကခါတိတာကိုဝေဖန်ချံပြုပြရစေဒီမိုကရေစီလမ်းကြောင်းဖြောင့်မြောင်သွားဖို့တက်မလို့ရဲ့ပါဝင်ပူးပေါင်းမှုအရေးကြီးလာပါတယ်ပြည်ရင်းငြိမ်းချမ်းမှဒီမိုကရေစီဖြောင့်မြောင်သွားလို့ရမှာပါနိုင်ငံတကာနိုင်ငံဘယ်သူမှဆိုတသွေးတသံတမိတ်ဒီလိုမျိုးပဲလူချင်းရမှာပါဘာဖြစ်လို့ KIA KNU တွေနဲ့ဘာကြောင့်များတိုက်ပွဲတွေဖြစ်နေကြတာပါလဲအဖြေကရှင်းနေတာပါပဲလူမျိုးဘာသာခွဲခြားဆက်ဆံနေလို့ပါလူတွေကကိုယ်ခွင့်ရကြောင့်ဆန္ဒပြနေကြတာပါခွဲခြားဆက်ဆံမှုလည်းမရှိဘူးတန်းလူခွင့်ရရမယ်ဆိုရင်တော့ငင်းငယ်စာချုပ်ချုပ်ဖို့လည်းမလိုပါဘူးတိုက်ပွဲတွေအလိုလိုရပ်တန့်သွားမှာပါအားလုံးကိုကျေးဇူးတင်ပါတယ်
ဒါကတော့ချင်းပြည်နယ်မင်းနဲ့မြို့မှာနေထိုင်တဲ့ရှီဘူကူဆိုတဲ့တော်ရရှင်သူရဲ့နိုင်ငံရေးအမြင်ကိုပိုင်ယူဆချက်ကိုလုံးလုံးလက်လက်ထုတ်ဖော်ပြောလာတာဖြစ်ပါတယ် VOA တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်မြန်မာတခြင်းလေးတစ်ပုံနဲ့ဆက်ပြီးဖြောပြပေးဖို့ရှိပါတယ်เนาะမြန်မာ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာဒီတခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ email ပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ် တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်နေပါတယ်ရှင် ဒေးတောင်းတဲ့သောရရှင်တို့အလှည့်ပေးခြင်းပါတယ်မင်္ဂလာပါဗီအိုရီကျွန်တော်ကအမှတ်တရတခြင်းလေးတစ်ပုဒ်လောက်ထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာတဲ့သောရရှင်ကတော့နေသွေးဆိုတဲ့သောရရှင်ဖြစ်ပါတယ်သူကအစောရဝေလာရဲ့အိမ်ပြန်ခြင်းပြီဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါတယ်သူကလောလောဆယ်ခိတ္တမဲဆိုင်မြို့မှာရောက်နေပါတယ်အိမ်ကိုအရန်တတိယနေလို့ပါဆိုပြီးတော့နေသွေးဆိုတဲ့ဗီအိုရီသော ဒီနေ့ကျွန်တော်တို့ချင်းပြည်နယ်မင်းတပ်မျိုးနယ်မှာဗီအိုအစီအစဉ်တစ်ခုကိုညစဉ်လိုလိုနားထောင်လာခဲ့တာနဲ့ပေါင်း20ပြည့်ပြီးတော့အင်္ဂါရီလည်းသူ့ဘလောက်အင်ကိုလွမ်းနေတယ်ဆိုတာသိရမယ်လို့မျှော်လင့်ပါတယ်ဗီအိုတီချစ်တော်ရစီအားလုံးလည်းဒီတစ်ခုကိုဝမ်းပြီးတော့နှစ်ချိုက်ခံစားနိုင်လာပြီလို့ဆိုပါမယ်နော်နားဆင်ကြည့်ပါ ဒီစကားရဲ့အင်ဂျင်စီနီဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီအိုမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေပြီးတော့ဖမ်းယူနားဆင်နိုင်တဲ့အချိ တင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေဓာတ်ရိုက်နားမထောင်ဖြစ်ဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာဒါမှမဟုတ်ရင်လည်း Facebook စာမျက်နှာတို့မှာပြန်ပြီးတော့သွားနာဆင်နိုင်ပါတယ်နော်။ကျွန်တော်တို့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားတော့ရှင်နေအောင်ရှင်နိုင်ချမ်းမြေကြပါစေ
။
ကျွန်တော်တင်ဆက်ပေးထားတဲ့မြန်မာပြည်ကပေးစာများစီစဉ်ကိုနားဆင်ကြကြရပါဖြစ်ပါ